Sacred cow.
S-A-C-R-E-D, sacred, C-O-W, cow, sacred cow ဖြစ်ပါတယ်။ဆင်းသက်လာတာကတော့မြန်မာနိုင်ငံရဲ့အင်းကြီးချင်းအိန္ဒိယနိုင်ငံကပဲဖြစ်ပါတယ်။ဟိန္ဒူဘာသာထွန်းကားရာအိန္ဒိယနိုင်ငံမှာနွားတွေကိုအထုအမြတ်ထားတာသောရရှိများအသည့်ဖြစ်ပါတယ်။မြမဒလီမှာလည်းနွားဟာလက်ထွန်းရမှာအသုံးပြုတဲ့အသက်သခင်ယေရှုရှင်ဖြစ်ယူဆပြီးအမဲသားကိုမစားဘဲရှောင်ကြတယ်ဆိုတာလေသောရရှိများအသည့်ပါ။S-A-C-R-E-D, sacred, ဆိုတာကတော့ဘာသာရေးအထွတ်မြတ်ဖြစ်ပြီးတော့ C-O-W, ကောက်ကတော့နွားလို့အဓိပ္ပာယ်ရတဲ့အတွက်ကြောင့်စကပိုက်ခလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘာသာရေးအထွတ်မြတ်ဖြစ်ထားတဲ့နွားပဲဖြစ်ပါတယ်။ idiom အသုံးနှုန်းကတော့ဝေဖန်ခြင်း၊ကဲ့ရဲ့ပြစ်တင်ခြင်း၊ပြည့်ရဲ့ခြင်း၊ခံတိုက်တောင်းမှတခြားလူတွေကမထီရဲ၊မဝေဖန်ရဲတဲ့ပုဂ္ဂိုလ်ဒါမှမဟုတ်အရာတစ်ခုခုကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နေပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့လောကအကြောင်းတင်စားထားတဲ့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ One of our biggest sacred cows is the National Social Security Program, which pays many older Americans a pension. This program costs more money every year. But politicians are afraid to touch it because older folks...have a lot of votes.
ကျွန်တော်တို့ရဲ့နိုင်ငံမှာမထီရဲဆုံးအစီအစဉ်တွေနဲ့တခုကတော့တက်ကြီးရွယ်ဦးအမေရိကန်လူမျိုးတွေကိုပင်စင်လာစာပေးတဲ့အမျိုးသားဖူလုံရေးစီမံကိန်းပါပဲ။ဒီစီမံကိန်းဟာနှစ်စဉ်နဲ့အမျှငွေကြေးပိုးပို့ပြီးကုန်ကျလျက်ရှိပါတယ်။ဒါပေမဲ့လို့နိုင်ငံရေးသမားတွေကမထီရဲကြဘူး။အကြောင်းကတော့တက်ကြီးရွယ်ဦးတွေစီကမဲအတော်များများရရှိနိုင်လို့ဖြစ်ပါတယ်လို့အတိအပြရပါတယ်။နောက်ထပ်တင်ပြမယ့် idiom အသုံးတစ်ခုကတော့
dark horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက D A R K dark နဲ့ ti မှောင်သည်အမဲရောင် H O R S E horse ကတော့တော်ရရှိများတည်ပြီးဖြစ်တဲ့အတိုင်းမြင်းဖြစ်ပါတယ်။ဒါကြောင့်မို့ dark horse ဆိုတဲ့စကားစုရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့အမဲရောင်ရှိတဲ့မြင်းပေါ့ရှင်။တမန်အဖြစ်တော့ဒီအသုံးနှုန်းဟာမြင်းပွဲကနေဆင်းသက်လာတာဖြစ်ပါတယ်။လူကြိုက်မများလာတဲ့ပြိုင်မြင်းတကောင်ဟာတခါတည်းရန်မြင်းလောင်းသူတို့ရဲ့ခမန်းချက်ကိုဆန့်ကျင်ပြီးအနိုင်ရရှိအောင်ပောင်းဝင်နိုင်ခဲ့ရင်အဲ့ဒီမြင်းကို Dark Horse ဒီနည်းအဖြစ်ကော်ကောင်းလို့တင်စားခေါ်ပေါ်လိရှိပါတယ်။ခုကင်မှာတော့မြင်းပွဲကိုကြော်လွန်ပြီးနိုင်ငံရေးမှာလည်းအသုံးပြုလာကြပါပြီ။အဒီဘယ်ကတော့အများလူတို့ကမသိကြသေးတဲ့နိုင်ငံရေးကိုယ်စားလှယ်တူဟာနာမည်ရပြီးသားဝါရင်နိုင်ငံရေးသမားတွေနဲ့ဝင်ရောက်ရှင်ပြိုင်ရဲသူကိုဆိုလိုတာဖြစ်ပါတယ်။တမန်အဖြစ်တော့ဒီလိုနိုင်ငံရေးသမားတို့ဟာရှုံးနေရှိပေမဲ့အခု George Groby တင်ပြမယ့်ဥပမာမှာတော့ဒီလိုမဟုတ်တာသောရရှိများတွေ့ကြပါလိမ့်မယ်။နားစီကြကြရအောင်
။ Our congressman had been in Washington for 20 years. I thought we'd keep voting for him forever. This year though, the other party nominated a dark horse out of nowhere. Well,He kept telling voters it was time for a change, and he won the election.
ကျွန်တော်တို့ရဲ့လှစ်တော်ကိုယ်စားလှယ်ဟာဝါရှင်တန်မြို့တော်မှာရောက်နေတာအနည်း20ရှိသွားပြီ။ကျွန်တော်တို့တွေသူ့ကိုတသက်လုံးမဲပေးသွားလိမ့်မယ်လို့သူ့အနေနဲ့ယူဆထားပုံရတယ်။ဒီနေ့မှာတော့တစ်ဖက်ကနိုင်ငံရေးပါတီကလူသိမ့်မသိတဲ့ပုဂ္ဂိုလ်တူကိုအမည်တင်သွင်းခဲ့တယ်။အဲ့ဒီပုဂ္ဂိုလ်ကမဲဆန္ဒရှင်တွေကိုအပြောင်းလဲလိုနေပြီလို့တိုက်တွန်းခဲ့ရကရွေးကောက်ပွဲကိုအနိုင်ရရှိသွားခဲ့တယ်လေလို့အထိပ္ပာယ်ရပါတယ်။ခုဆက်လက်တင်ပြမယ့် idiom အသုံးတစ်ခုကတော့
clay pigeon
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက C L A Y clay ရှင်စီ P I G I O N pigeon ခုံငယ်လို့လုံးကောက်အထိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်အထိပ္ပာယ်ကတော့ရှင်စီနဲ့လုပ်ထားတဲ့ခုံငယ်ပေါ့ရှင်။ဒါပေမဲ့ဒီနေရာမှာတော့အဓိပ္ပာယ်ကငှက်မဟုတ်ပါဘူး clay pigeon ကတော့ပြောင်းလူတနတ်လက်တဲ့ဆိုင်ရမှာတုံးတဲ့ပြစ်မှပြားဖြစ်ပါတယ်အနောက်နိုင်ငံတွေမှာအဲ့ဒီအပြားကိုလေထဲပြစ်တင်ပြီးမြေမကျခင်တနတ်နဲ့ထိမှအောင်ပြစ်တာဖြစ်ပါတယ်ဒါကြောင့်မို့ clay pigeon ရဲ့လို့ idiom အနေနဲ့တုံးတဲ့အခါသူ့အဓိပ္ပာယ်ကသူ့တပားတွေပြုသမျှနှူးရတဲ့ပြစ်မှလူဖြစ်သွားပါတယ် George Groby ရဲ့ဥပမာကိုနှားဆင်ကြကြရအောင်
When it comes to giving money to beggars, Bill is a real clay pigeon. He can't turn anybody down. He has his hand in his pocket, reaching for money, before they finish asking.
Bill got up. Zdangzari ne chayin, takare, pya pya go, won ni dabe. Bedu go, ma tu ga, mniye puli. Ho ga lipian down lo mason devu, tu leka, eton de, yaw dwabi lo, tebe ya bari. Ku no sun ti jamme idiom atongaro.
Fat cat.
Sura bepi bari. Salum banga. F-E-T fat, wado. C-A-T cat ga, chong, suro, fat cat, tayai dibe garo, wari chomboshi. Idiom dibe garo, dilum hobamu. Bane manguiri, miau miane, juewani de lugu, yinum piosura pibari. Nangay is ga toni nele, don't da jabari. Wake up boy windugo, yambong we elu. The near the boji, belu, dad the gule, yinumari. Plambek goes lega, tuma, yambungwe, nani rago, a kulu, pioja dware, josh group, ide umago, nas in chijayao.
This year, the other party is way ahead of us when it comes to campaign money. They have all the fat cats supporting them, so they can buy twice as much TV time as we can afford.
ဒီနေ့မှာတော့ရွေးကောက်ပွဲရန်ပုံငွေအနေနဲ့ဆိုရင်တခြားပါတီကကျွန်တော်တို့ထက်သိကူအသာစီးရနေပြီဗျာသူတို့ကိုထောက်ခံကြသူတွေကထဲဝင်တဲ့ရန်ပုံငွေကသူတို့မှအရင်သားကိုရနေကြပြီလေဒီတော့ကျွန်တော်တို့ထက်ရုပ်မြင်သံကြားမှာမဲဆွဲကြညာတစ်ဆတူဝယ်နိုင်ကြပြီလို့ဒီပေရပါတယ်သောရရှိမြတ်ကိုဒီသတင်းပတ်တွင်တင်ပြခဲ့တဲ့အီဒီယမ်အသုံးတွေကတော့
Sacred cow, dark horse, clay pigeon, fat cat.
တို့ဖြစ်ကြပါလေနောက်တဲ့ရင်ဘာခုလိုချီမျိုးမှာလဲနောက်ထပ်အီဒီယမ်အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်